သောရဆင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပေးကြပါရဲ့လားခင်ဗျာ။ VOA မေကန်တိုင်း2018ခုနှစ်နိုဝင်ဘာလ2ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ19.25ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါကျွန်တော်ရန်နိုင်မှာတောက်ကြနေညနေခင်းသတင်းတွေကိုနားလောင်နေသူချင်းညာပေးသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံကိုတရားဝင်ဆောင်ရွက်စာရမ်းမရှိဘဲရွှေပြောင်းအခြေချနေထိုင်ဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်ကြောင်းဒေါနယ်ထရမ့်ကမနေ့ကထပ်မံပြောကြားလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုနိုမာလာလယ်မှာသူတို့ရဲ့နေရာရင်းကိုပြန်လည်ပို့ဆောင်မယ့်အစီအစဉ်ကိုချက်ချင်းရပ်ဆိုင်တင်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာအာဆာတွင်ဒီနိုဝင်ဘာလ15ရက်နေ့စင်ကာပူမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာအာဆာဒေသတွင်လူအခွင့်အရေးကိစ္စဒီမိုကရေစီဆွတ်ယုတ်လာတဲ့ကိစ္စတွေဆွေးနွေးမှာမဟုတ်ဘူးဆိုတဲ့သတင်းလွှာနဲ့အတူတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်လားရှိုးမှာဆစ်ဆောင်ခဲ့ကြတဲ့ပြည်သူတွေအခုတော့အိမ်ပြန်နေကြပါပြီ
ညနေလေးအေးချမ်းသွားပြီဖြစ်တဲ့အတွက်မန်စုရှမ်းကြောင်မှာရှိတဲ့တိုက်ပွဲဆောင်တိုင်းရင်းသားတွေအကုန်လုံးဒီနေ့တနင်္လာ7မိနစ်မှာပြန်သွားပါပြီ။သူက996ဦ
း။ဒီကြောင်တင်းနေပြီးမှနားဆင်ရမှာဖြစ်တယ်လို့မြမဘောလုံးလောကမြင့်တင်ရေးအတွက်အမေရိကန်ပြည်ထောင်စုကဘယ်လိုအကူအညီပေးနေတယ်လဲဆိုတာကိုပါကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာတင်းနေကိုကုရန်နိုင်နဲ့နန်းလောင်တို့ကြောပြပေးပါအောင်ဗျာ။
အမေရိကန်တောင်ပိုင်းနယ်စပ်ကိုချင်းကပ်လာနေပြီးတော့တရားဝင်စာရွက်စာတမ်းမရှိဘဲရှုပ်ကြောင်းချေချဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးသူ့အနေနဲ့ဆွေးနွေးမိကြောင်းသမ္မတထရမ့်ကမနေ့ကျသပတေးနေ့မှာထပ်မံပြောကြားလိုက်ပြီးတော့ဒီလူတွေကိုအပြင်းထန်တားဆီးမဲ့အုပ်ချုပ်ရေးဆိုင်ရာအမိန့်တရက်ကိုလည်းရှေ့သတင်းပတ်အတွင်းမှာထုတ်ပြန်သွားမှာဖြစ်တယ်ဆိုပြီးတော့ကတိပြုလိုက်ပါတယ်မစ်ဇူရီပြည်နယ်ကိုလံဘီယာမြို့မှာမနေ့ကလုပ်ခဲ့တဲ့မဲဆက်စည်းရုံးရေးအတွင်းမှာသမ္မတထရမ့်ကအမေရိကန်မှာမွေးတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့သူ့ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးတော့အကြေညာပြောသွားခဲ့ပါတယ်။အမေရိကန်နိုင်ငံကိုကလေးမွေးဖို့အလဲပတ်ရောက်လာတဲ့ကိစ္စကိုသူ့အနေနဲ့ကန့်ကွက်ကြောင်းသမ္မတထရမ့်ကပြောပါတယ်။ကုန်ဆောင်အမျိုးသမီးတွေဟာအမေရိကန်နိုင်ငံမှာကလေးမွေးဖို့အတွက်ရည်ရွယ်ချက်ရှိရှိနဲ့လာရောက်ကြပြီးတော့အမေရိကန်မှာကလေးမွေးလိုက်တဲ့အတွက်အဲဒီကလေးဟာအလိုလျောက်အမေရိကန်နိုင်ငံသားဖြစ်သွားတာဖြစ်ပါတယ်။သမ္မတထရမ့်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အပိုက်14ကိုသူအနေနဲ့အုတ်ချိုရဲ့အမိန့်နဲ့ပြောင်းလဲပြစ်နိုင်ကြောင်းပြောပါရယ်။ဒါပေမဲ့ဥရေရာကျောင်းကျင်သူတွေကတော့ဒါကိုလုံးဝသဘောမတူပဲဖွဲ့စည်းပုံအခြေခံဥရေကိုပြင်ဆင်ဖို့အတွက်အုတ်ချိုရဲ့အမိန့်နဲ့တည်းမလုံလောက်ဘူးဆိုပြီးတော့ပြောပါရယ်။ကိုလုံငွေရှောက်ဖို့ကြိုးစားတဲ့ရွှေပြောင်းချေချသူတွေအနေနဲ့ကိုလုံငွေရှောက်ထားခြင်းနဲ့ဆိုရင်သူတို့တရားဝင်ဝင်ရောက်တဲ့နေရာမှာရှောက်ထားရမှာဖြစ်ကြောင်းနဲ့ကိုလုံငွေရှောက်ထားတဲ့သူတွေကိုထိမ့်သိမ့်တာကိုလည်းတိုးသွားခြင်းတယ်လို့သမ္မတထရမ့်ကအင်ဗီလော်မှာအစောပိုင်းကပြောကြားခဲ့ပါရယ်ခင်ဗျာ။
sorry တရင်နောက်ဂျမဲကာရှိုဂီကိုတပ်ဖြတ်တဲ့နောက်ွယ်ကတာဝန်ရှိသူတွေကိုအရေးယူတန်းခတ်မှုတွေချမှတ်နိုင်လောက်အောင်လုံလောက်တဲ့တက်တည်ထောက်ထားရရဖို့နောက်ထပ်သတင်းပတ်တွေနဲ့ချီကြကောင်းကြားနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုးကပြောဆိုလိုက်ပါတယ်။အဲ့ဒီလူတက်မှုမှာပါဝင်ပတ်သက်နေသူတွေအဖြစ်အမေရိကန်ကသိရှိထားတဲ့သူတွေကိုတန်းခတ်အရေးယူဖို့အချက်အလက်တွေကိုအမေရိကန်အစိုးရကစမ်းစစ်နေပါတယ်လို့ဝန်ကြီးပွန်ပြိုးက Saint Louis Radio အသံလွှင့်ဌာနက K-Mox ကိုမနေ့ကြားပင်းနေ့မှာပြောဆိုသွားတာပါ။အဲ့ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လူတက်မှုမှာပါဝင်ပတ်သက်နေသူအလုံးကိုတာဝန်ခံခဲ့ဖို့သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာဆုံးဖြတ်ထားတာကိုလည်းဝန်ကြီးပွန်ပြိုကအလေးပေးပြောဆိုသွားပါတယ်။တူရကီနိုင်ငံသူကိုလက်ထပ်ဖို့လိုအပ်တဲ့ဆွေးနွေးစရမ်းတွေရယူဖို့အတွက်တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ဝန်ယုံထဲကိုပြီးခဲ့တဲ့လကတွားရောက်တဲ့အချိန်မှာသတင်းစာဆရာကာရှိုဂီအသက်ခံခဲ့ရတာပါ။ကာရှိုဂီအသက်ခံရတဲ့ကိစ္စကိုဆော်ဒီနဲ့တူရကီတို့ပူးပေါင်းဆောင်ရွက်ဖို့အစ္စတန်ဘူမြို့ကို၃ရက်ကြာရောက်လာခဲ့တဲ့ဆော်ဒီရှင်နေချုပ်အီဖရန်ဖီနာကလည်းသတင်းစာဆရာကိုတပ်ဖို့ဘသူကအမိန့်ပေးခဲ့တယ်လဲဆိုတာနဲ့သူ့အလောင်းကိုဘယ်မှာဖျောက်ဖျက်ပစ်တယ်လဲဆိုတာဖော်ထုတ်နိုင်ခြင်းမရှိခဲ့ပါဘူး။အမေရိကန်ပြည်ထောင်စုကတော့ကာရှိုဂီရဲ့အလောင်းကိုသူ့မိသားစုအမြန်ဆုံးပြန်ပို့ပေးဖို့ Sorry Arabia နိုင်ငံကိုတိုက်တွန်းထားပါတယ်
။အမေရိကန်ရဲ့ညာနာမူပိုင်ခွင့်တွေကိုတရုတ်နိုင်ငံဘက်ကခိုးယူနေတာတွေကိုတိုက်ဖျက်ဖို့အစီအစဉ်တစ်တရက်ကိုအမေရိကန်တရားရေးဌာနကစတင်လှုပ်ဆောင်လိုက်ပါတယ်။အခုနောက်ဆုံးဖြစ်တဲ့ကိစ္စကတော့အမေရိကန်နိုင်ငံကတပိုင်းလျက်ကူပစ္စည်းကုမ္ပဏီ Micron ရဲ့ကုန်သွယ်ရေးရှုပ်ဝှက်ချက်တွေကိုခိုးယူဖို့အတွက်တရုတ်နိုင်ငံပိုင်ကုမ္ပဏီတစ်ခုကထိုင်ဝမ်ကုမ္ပဏီတစ်ခုနဲ့ပူးပေါင်းကြံစည်ခဲ့တယ်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကပြောပါတယ်။ဒီနိုင်ငံကအမေရိကန်နိုင်ငံပေါ်မှာစီးပွားရေးဆိုင်ရာအချက်အလက်တွေခိုးယူတာတွေဟာအလျင်မြန်ပဲတိုးလာနေပါတယ်။ဒါတွေကိုရပ်တန့်တင့်ပြီးဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့လည်းဆက်ပြီးတော့လက်ခံတော့မှာမဟုတ်ပါဘူး။ဒါဟာလက်ခံနိုင်စရာကိစ္စမဟုတ်ပါဘူး။တရုတ်နိုင်ငံအတွက်ဒီအချိန်ကတရားဥပဒေနဲ့ညီဆောင်ရွက်နေတဲ့နိုင်ငံအတိုင်းဝန်းကိုပေါ်ဝင်လာမယ့်အချိန်ဖြစ်ပါတယ်။ နိုင်ငံကကုံသွေးရေးကတရုတ်နိုင်ငံအတွက်လည်းကောင်းနေပါတယ်ဒါပေမဲ့မတမာတဲ့နီလန်းတွေကိုတော့ရပ်တန့်ရမယ်လို့အမေရိကန်ရှေ့နေသူ Jeff Sessions ကပြောတော့တာပါတရုတ်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်တရားရေးဌာနရဲ့ဒီစီဇန်တစ်ကတရုတ်ရဲ့ကုံသွေးရေးဆိုင်ရာခိုးယူမှုတွေကိုဦးစားပေးဖော်ထုတ်သွားမှာဖြစ်ပြီးတော့ဒါတွေကိုလှုပ်ဆောင်ဖို့လုံလောက်တဲ့အရေးမြစ်တွေရှိတယ်လို့လည်းရှေ့နေသူ Sessions ကပြောပါတယ်တရုတ်နိုင်ငံဘက်ကတော့သူတို့ကိုအခုလိုစီးပွားရေးဆိုင်ရာချက်လက်တွေခိုးယူတယ်ဆိုတဲ့စွဲချက်တွေဟာလောက်ကျန်ဖန်တီးထားတာဖြစ်တယ်ဆိုပြီးတော့ပယ်ချလိုက်ပါတယ်ခင်ဗျာ
ကုကဲကုမ္ပဏီမှာလိမ့်မိုင်းဆိုင်ရာမတော်မလျော်လှုပ်ဆောင်မှုတွေအပေါ်ကုမ္ပဏီရဲ့ကင်ွယ်ဖြည့်ရှင်းပုံနဲ့လုပ်ငန်းခွင်အခြေအနေတွေကိုကန့်ကွက်ဆန္ဒပြတာတွေကမ္ဘာတစ်ဝန်းကုကဲကုမ္ပဏီဝန်ထမ်းတွေစီပြန်လည်သွားပါတယ်စင်ကာပူဒပ်လင်ဆော့ပိုလိုအိုကလာဟိုမာစတဲ့မြို့ကြီးတွေမှာရှိတဲ့ကုကဲရုံးခွဲတွေကဝန်ထမ်းတွေအဲ့ဒီလိုသပိတ်မောက်ကြတာပါကုမ္ပဏီရုံးခွဲအများပြားရှိတဲ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာလည်းဝန်ထမ်းရပေါင်းများစွာဟာရင်းမြစ်တစ်ခုမှာစုဝေးကြပြီးမိန့်ခွန်းတွေပြောခဲ့ကြသလိုဆန္ဒပြစာသားတွေရေးထားတဲ့ဆိုင်မုတ်တွေကိုလည်းကင်ဆောင်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြဆိုင်မုတ်တစ်ခုမှာတော့အဲ့ဒီအကြောင်းတိုင်ကြားခဲ့ပေမဲ့အဲ့ဒီလူကတော့ရာထူးတိုးသွားတယ်ဆိုပြီးတော့ရေးထားပါတယ်။နှိပညာကုမ္ပဏီတွေကဝန်ထမ်းတွေဟာအလုပ်သမားတမကဝင်နေမဟုတ်ပဲအစဉ်အလာအားဖြင့်ဝန်ထမ်းတွေရဲ့ပုံကိုယ်ရေးကိစ္စရပ်တွေကိုနောက်ွယ်မှာပဲကင်တွေဖြည့်ရှင်းလေးရှိတာပါ။နှိပညာကုမ္ပဏီတွေမှာလုတ်ကင်နေကြတဲ့အမျိုးသမီးတွေကိုဆက်ဆက်မုန်းနဲ့ပတ်သက်ပြီးဆီလီကွန်ဗေးလီကကုမ္ပဏီတွေလက်တလုံးနှစ်တွေမှာရင်ဆိုင်ဖြည့်ရှင်းနေရတာပါ။ကုမ္ပဏီကလိမ်မိုင်းဆိုင်ရာမတော်မတရားလုပ်တယ်ဆိုပြီးဆွတ်ဆွဲခံရတဲ့အမျိုးသားကုမ္ပဏီအကြီးအကဲတွေရဲ့လိုအပ်တွေကိုမဖော်ထုတ်ပဲကုမ္ပဏီကနှစ်နာကျေဒေါ်လာတန်ပေါင်းများစွာပေးပြီးဖြည့်ရှင်းခဲ့တယ်လို့နယူးယောက်တိုင်းသတင်းစာကပြခဲ့တဲ့သတင်းမှမှာရေးလိုက်ပြီးတဲ့နောက်ဝန်ထမ်းတွေရဲ့မကျေနပ်မှုတွေအရှိန်မြင့်တက်လာပြီးအခုလိုအလုံးမလုံးပဲတပိတ်မောက်ထွက်သွားကြတာတွေဖြစ်လာတာပါ2014ခုနှစ်မှာအဲ့ဒီအချိန်ကကုမ္ပဏီရဲ့အကြီးတန်းဒုတိယဥက္ကဋ္ဌအန်နီရောဘင်ရဲ့လိမ်မိုင်းဆိုင်ရာမတော်မတရားလုပ်တာခံခဲ့ရတဲ့အမျိုးသမီးဝန်ထမ်းတအူကိုဒေါ်လာတန်90ပေးပြီးတော့ Google ကဖြည့်ရှင်းခဲ့တယ်လို့ The Times ကရေးထားတာပါသတင်းစာမှာရေးထားတာကို Robin ကညင်းထားပြီးတော့ Google ကတော့ပြန်ပြီးညှင်းချက်ထုတ်ဖြည့်ရှင်းတာမျိုးမရှိပါဘူး
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00ခွဲကနေညနေ9:00အထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေတောက်ကြနေညနေခင်းမြန်မာနဲ့နိုင်ငံကသတင်းတွေကိုတိုက်ရိုက်အတန်လွှင့်ပေးနေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရအနေနဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုအခုနိုဝင်ဘာလလယ်မှာသူတို့ရဲ့နေရရင်ကိုပြန်လည်ပို့ဆောင်မယ့်အစီအစဉ်ကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်ဆောင်ကြည့်အဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကတချို့ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အောက်တိုဘာ30ရက်နေ့ကကြေညာခဲ့တာဖြစ်ပြီးတော့အခုလိုအမြန်လုံဆောင်ခဲ့တဲ့အစီအစဉ်ကဒုက္ခသည်တွေအတွက်လည်းအနေရရှိနိုင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်မြန်မာစိုးရဘက်ကဒုက္ခသည်တွေပြန်လာဖို့ပြောနေပေမဲ့လည်းအဲ့လိုပြန်တဲ့အခါမှာသူတို့အရင်ကကြုံခဲ့ရတဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ပတ်သက်တဲ့စိုးရိမ်မှုတွေပြည်ပြောက်သွားအောင်မြန်မာနိုင်ငံဘက်ကလှုပ်ဆောင်ပေးထားတာမရှိဘူးလို့လည်း HRW အဖွဲ့ရဲ့ဒုက္ခသည်အခွင့်အရေးဆိုင်ရာညွှန်ကြားရေးမှူး Bill Frelick ကပြောပါတယ်တကယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အခုလိုဒုက္ခသည်တွေနေရင်းကိုပြန်ပို့မဲ့ကိစ္စကိုကုလသမဂ္ဂမပါဘဲနဲ့ဆက်ပြီးတော့လှုပ်ဆောင်နေမယ်ဆိုရင်ရိုဟင်ဂျာတွေကိုလက်ခံပေးထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအပေါ်မှာထားရှိတဲ့နိုင်ငံတကာရဲ့အမြင်တွေလည်းကြောင်းသွားနိုင်တယ်ဆိုပြီးတော့သူကဆက်ပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နဲ့31ရက်နေ့တွေမှာတွေ့ဆုံခဲ့ကြတာဖြစ်ပြီးဒုက္ခသည်တွေအခုလအတွင်ပြန်မဲ့အစီအစဉ်နဲ့ပတ်သက်ပြီးကြေညာခဲ့တာပါနိုင်ငံကိုယ်စားလှယ်တွေကတော့ဒုက္ခသည်တွေပြန်ဖို့အတွက်သူတို့မှာအလုံးကိုခိုင်မာတဲ့အစီအစဉ်တရားရှိတယ်ဆိုပြီးတော့အဲ့ဒီတွေ့ဆုံမှုအတွင်းမှာကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေတိုးတက်စေမဲ့ကျူးလွန်သူတွေကိုရောရက်ကိုတာဝန်ခံမှုရှိစေမဲ့လှုပ်ဆောင်ချက်တွေအပေါ်အဓိကအာရုံစိုက်ဖို့အရေးကြီးတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာခလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေထက်ကပထမအတုပ်လူ2000ကိုနိုဝင်ဘာလလယ်မှာစပြီးတော့မူလနေရာရိစီပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံခြားသဘောတူညီချက်ပေါ်အမေရိကန်ရဲ့သဘောထားကိုကြာတာပြင်းနဲ့သတင်းစာရှင်းလင်းပွဲအတွင်းမေးမြန်းလာမှာနိုင်ငံခြားရေးဌာနပြောခွင့်ရသူရောဘတ်ပါလာဒီနိုကအဲဒီလိုတုံ့ပြန်ဖြေဆိုတော့တာပါ။အမေရိကန်ပြည်ထောင်စုရဲ့ရည်မှန်းချက်ကလူသားဘေးဒုက္ခရော့ပါတက်တာစေဖို့နဲ့ပဋိပက္ခအကြမ်းဖက်မှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုအခြေခံအကြောင်းရင်းတွေကိုကင်တွဲဖြည့်ရှင်းမှုဖြစ်တယ်လို့လည်းမစ္စတာပါလာဒီနိုကပြောပါတယ်။ကျူးလွန်သူတွေကိုလိုရက်ကိုတာဝန်ခံမှုရှိစေရေးဆက်လက်တောင်းဆိုတော့မှာဖြစ်ပြီးဒုက္ခတွေပြန်ပို့ရေးဖဲအစီအစဉ်မဆိုကိုယ်စနာတဘောရနဲ့အညီဖြစ်တယ်ဆိုတာတေချာစေဖို့အနေကဆောင်ကျင်သွားမယ်လို့လည်းပြောပါတယ်။ဒုက္ခတွေပြန်နာဖို့ရာရှေ့ခိုင်ပြည်နယ်တွေအခြေအနေတွေကတကယ်တမ်းသင့်လျော်တဲ့အခြေအနေမရှိဘူးဆိုတဲ့ဆိုရင်ချက်တွေအပေါ်အမေရိကန်ရဲ့သဘောထားကိုတော့ဒုတိယပြောခွင့်ရသူပါလာဒီနိုကအတိအကျပြောဆိုမသွားပါဘူး
ဘာသာရေးကိုပုတ်ခတ်စော်ကားမှုနဲ့ပါကစ္စတန်နိုင်ငံမှာတည်တံ့ချမှတ်ခံထားရတဲ့ခရီးယန်အမျိုးသမီးတူကိုပါကစ္စတန်တရားရုံးချုပ်ကအခုသတင်းမှအစောပိုင်းမှာတရားသေးလွှတ်ပေးလိုက်တဲ့ကိစ္စကိုရွေးဆိုင်လိုက်ပြီးဖြစ်ပါတယ်။အာရှဘီဘီကိုဗိုလ်ထူးနေကအပြစ်မရှိကြောင်းဆုံးဖြတ်ပြီးတော့တရားသေးလွှတ်ပေးလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံတော်ဆန္ဒပြရည်လည်းဖြစ်ပွားခဲ့ပါတယ်။ဒီကနေ့တောက်ကြနေဝတ်ပြုပြီးတဲ့နောက်မှာလည်းနိုင်ငံတော်မှာနောက်ထပ်ဆန္ဒပြသွားဖို့စီစဉ်နေကြပါတယ်။ပါကစ္စတန်စစ်တပ်ကတော့ဆန္ဒပြတဲ့သူတွေအပေါ်မှာစိတ်ရှည်တီးခတ်နိုင်မှုဟာအဆုံးစုံထိရောက်နေပြီဆိုပြီးတော့အတည်ပြုထားပါတယ်ကျွန်တော်တို့ကိုဝေဖန်ပြောဆိုတာရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တီးခံနေပါတယ်ဒါပေမဲ့ဥပဒေတွေဖွဲ့စည်းပုံဥပဒေနဲ့အညီကျွန်တော်တို့အနေနဲ့အရေးယူလာနိုင်ပြီးတော့ကျွန်တော်တို့ကိုအဲ့လိုအရေးယူတာတွေလှုပ်လာအောင်တော့အတင်းမလှုပ်ဖို့လိုတယ်လို့ပါကစ္စတန်စစ်တပ်ရဲ့ပြောခွင့်ရအစစ်ကဖူးကပြောပါတယ်နေသားလို့သမားအရှဘီဘီဟာသူနဲ့အတူအလုပ်လုပ်တဲ့အမျိုးသမီးတွေနဲ့အခြေတင်ပဋိပက္ခတွေဖြစ်ရာကနေဖန်ဆောင်ခဲ့ရတာဖြစ်ပါတယ်အရှဘီဘီကသူနဲ့အတူအလုပ်လုပ်နေတဲ့အမျိုးသမီးတွေအတွက်ရေခတ်ပေးလာတာကိုအဲ့ဒီအမျိုးသမီးတွေကမိမိဟာခရီးရန်ဘာတာဝန်ဖြစ်တာကြောင့်သူယူလာပေးတဲ့ရေကိုတောက်ဖို့ငင်းဆန်ခဲ့ရကနေအခြေတည်စကားများခဲ့ကြတာလို့တရားရုံးမှာသူမကထွက်ဆိုခဲ့ပါရဲ့အဲ့ဒီနောက်ရက်အနည်းငယ်အကြာမှာတော့ကာရီမိုဟာမက်ဆာလမ်ဆိုသူအမျိုးသားကအရှာဘီဘီဟာတခြားအမျိုးသမီးတွေရှိမှတမန်တော်မိုဟာမက်ကိုစော်ကားတဲ့အတုံးနှုံးတွေတုံးခဲ့တယ်ဆိုပြီးတော့ရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်2010ခုနှစ်မှာတော့မူလတရားရုံးကသူမကိုတည်တံ့ချမှတ်ခဲ့ပြီးတော့အယူခံတစ်လျှောက်လည်းသူမကိုအကျဉ်းချခဲ့တာဖြစ်ပါတယ်။သူမကိုလွတ်ပေးဖို့ကိစ္စကိုရွှေဆိုင်းလိုက်ပေးပေမဲ့လည်းစေရသားတွေလူနည်းစုဝင်တွေနဲ့အောက်ခြေလူတန်းသားတွေအနေနဲ့ပါကစ္စတန်နိုင်ငံမှာတရားမျှတမှုကိုရနိုင်တယ်ဆိုတာကိုတရားရုံးရဲ့ဒီဆုံးဖြတ်ချက်ကပြသခဲ့တယ်လို့အာရှဘီဘီရဲ့အရှိန်ကပြောပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာပြည်ခဲ့တဲ့ရက်ပိုင်းကပြတ်ကျသွားတဲ့ Lion Air ချက်လျင်ပြတ်အပိုင်းစာရီကိုအင်ဒိုနီးရှားတာဝန်ရှိသူတွေစတင်စစ်ဆေးနေပါပြီ။ချက်ကရာမြို့ကဘေးအန္တရာယ်ဆိုင်ရာစင်တာမှာလျင်ပြတ်အပိုင်းစာရီကို truck ကပေါ်တင်ပြီးတော့ထပ်ပြီးစစ်ဆေးဖို့အတွက်ဘေးနေရာလို့ပြောမထားတဲ့နေရာတစ်ခုစီကိုတည်ဆောင်သွားခဲ့တာပါ။ပြည်ခဲ့တဲ့တနင်္လာနေ့ကလျင်စတင်ပြန်သားမင်းမိနစ်ပိုင်းအကြာမှာပဲပြတ်ကျသွားခဲ့လို့လျင်မော်ပါလိုက်ပါသွားတဲ့လူအောင်189ဦးလုံးတည်ဆောင်ခဲ့ရတာဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com မှာကျွန်တော်ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တင်မှာပဲတိုက်ရိုက်နားဆင်နေပါလေ။အခုတော့ထိတ်တန့်ရောက်နိုင်ငံကသတင်းလွှာတပုတ်နဲ့စတင်ကြပါလေ။ဒီလ15ရက်နေ့စင်ကာပူနိုင်ငံမှာကျင်းပမဲ့ American ASEAN ထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေမှာအာဆီယံခေါင်းဆောင်တွေတွေ့ဆုံကြဖို့ရှိပါတယ်။ဒေသတွင်းမှာအာဏာရှင်စနစ်နဲ့လူအခွင့်အရေးချိုးဖောက်မှုတွေဒီမိုကရေစီရေးဆော့ယုတ်လာတဲ့အခြေအနေတိုးလာနေတာကိုအထင်ရှားရှိနေပေမဲ့လာမယ့်ထိပ်သီးဆွေးနွေးပွဲအတွင်းအဲ့ဒီကိစ္စကိုဆွေးနွေးကြမှာမဟုတ်ပါဘူး။ဘာကြောင့်ဒီလိုဖြစ်နေရတာပါလဲ။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကရောဒီကိစ္စကိုဘာကြောင့်နှုတ်ဆက်နေရပါသလဲ။အိမ်ပြည်တော်သတင်းတော့တက်စီဝီကာကူစရာဖေးပို့တဲ့သတင်းလှော်ကိုမက်ခင်ဖြူတွေးတင်ပြမှာပါ။
ရစက်တင်ကျုံလာတဲ့ဖိလစ်ပိုင်နိုင်ငံကမူရီစေဝါတိုက်ဖက်ရေးလှုပ်ရှားမှုကမ္ဘောဒီးယားနိုင်ငံမှာအတိုက်ခံခေါင်းဆောင်မင်းအင်ကျဲချုပ်ချခံထားရတဲ့ဖြစ်ရပ်နောက်ထိုက်စစ်တပ်ခေါင်းဆောင်ကနောက်ကျင်းတပ်တန်းဝန်ကြီးချုပ်လုပ်ဖို့ကြိုးပမ်းနေတာနဲ့ဗီယက်နမ်ကွန်မြူနတီပါတီခေါင်းဆောင်ကသမရနေရာယူပြီးအာနာတိုးမြင့်တိဆောက်နေကြတွေဟာဒေသရင်းအာနာရှင်စနစ်ပိုးပြီးကြီးစိုးလာနေတာကိုပြတဲ့သတင်းတွေပ
ါ
အရှေ့တောင်အာရှဒေသမှာအာနာရှင်စနစ်ကြီးထွားလာနေပြီးလွတ်လပ်ခွင့်တွေတိတိကျကျကျဆင်လာနေပါတယ်
Heritage Foundation အဖွဲ့က Olivia Inos ပြောသွားတာပါလူနည်းစုတိုင်းဝိုင်းတွေတိုက်ခိုက်ခံနေရပြီးမြန်မာနိုင်ငံမှာဆိုရင်လည်းစစ်တပ်ကရိုဟင်ဂျာတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေရှိနေတယ်လို့နိုင်ငံတကာတိုင်းဝိုင်းရဲ့လူခွင့်ရေးအဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်နေတာပါမြန်မာဆိုရကတော့နိုင်ငံအတော်များများကတုံ့နှုံနေတယ်လို့ရိုဟင်ဂျာဆိုတာကိုလက်မခံတယ်လို့နိုင်ငံကဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမဖြစ်ခဲ့ဘူးဆိုပြီးတော့လည်းငြင်းဆန်ထားပါတယ်ပုံမှန်အဖြစ်တည်ငြိမ်မှုရှိတတ်တဲ့အင်ဒိုနီးရှားနိုင်ငံမှာတော့အစ္စလာမ်ဘာသာကိုပုတ်ခတ်စော်ကားမှုနဲ့ခရစ်ယာန်ဘာသာဝင်အုပ်ချုပ်ရေးမှုတရောက်ထောက်ချခံခဲ့ရပါတယ်။ဒီခြေအနေတွေကကမ္ဘာတဝန်းမှာအကြောက်တရားနဲ့ကွဲပြားမှုတွေဖြစ်အောင်လှုပ်ဆောင်တာတွေပို့ပြီးတော့ဆိုးလာနေတာကိုထင်ဟပ်နေတယ်လို့လိလာသုံးသက်သူတချို့ကပြောပါတယ
်။ A lot of politicians are leaning on those easy ways to
ငွေမှအများပြားကလူလူထောက်ခံမှုအလွယ်တကူရနိုင်မယ်အလွယ်လန်းနေလိုက်နေပါတယ်။မိနဲ့ကစားနေတာပါဒါကအမေရိကန်နဲ့ဥရောပနိုင်ငံတွေမှာရောအရှိတောင်အာရှမှာပါဖြစ်နေတာတော့အမှန်ပ
ါအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူကVikram Singh ပြောသွားတာပါနောက်တစ်ချက်ကတော့လူခွင့်ရေးခြေနေတွေတိုးတက်ကောင်းမွန်လာအောင်ဒေသတွင်းဖိအားပေးပြောဆိုမှုတွေမရှိတာပါအာဆီယံဟာအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးမှာဝင်ရောက်မဆွတ်ဖက်ရဆိုတဲ့အမူကိုတခြားလုံးလက်ကင်ချခဲ့တာဖြစ်ပါတယ် ဒေသတွေမှာတရုတ်ကဩစာလွှမ်းမိုးမှုချဲ့ထွင်လာနေတာကိုလည်းသုံးသပ်သူတချို့ကထောက်ပြကြပါတယ်။လူခွင့်ရေးရာကျွမ်းကျင်သူအိုလီဗီယာအီနော့စ်ကအခုလိုပြောပါတယ
် As they do that they're exporting their own
သူတို့လက်ကင်ထားတဲ့စံတန်ဖိုးတွေကိုသွတ်သွင်းပြီးတော့ဩစာတရားမှုချဲ့ထွင်နေတာပါ။တရုတ်ဟာသူ့ပြည်သူတွေအပေါ်မှာတော့လူခွင့်ရေးချိုးဖောက်မှုတွေကိုမယုံနိုင်လောက်အောင်ကျိုးလို့နေရာတွေကစိုးရင်စရာကောင်းပါတယ်။ဒီကနေ့ဆယ်စုနှစ်အတွင်းတရုတ်ဟာ21ရာစုခေတ်သစ်ပိုလမ်းမကြီးနဲ့ကမ္ဘာလမ်းစီမံကိန်းတွေကနေတဆင့်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လှုပ်ဆောင်လာခဲ့ပြီးတော့အရှိတောင်အာရှကခွင့်ထူးခဲ့လူတန်းစားတွေနဲ့ဆက်ဆံရေးပိုးပြီးနီးခဲ့အောင်ကြိုးပမ်းလာခဲ့တယ်လို့ Vikram Singh ကပြောပါတယ
် And in some cases supporting you know potentially supporting corruption
ချုပ်ကိစ္စတွေမှာအကျင့်ပြချဆောင်မှုနဲ့ဒီလိုလုပ်ရတဲ့ကိုအားပေးအမြလုပ်နေပါတယ်ဒေသရင်းနိုင်ငံတွေအနေနဲ့ပမာဏများပြားလာတဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီဒေသခံပြည်သူတွေရဲ့အခွင့်အရေးတွေကိုအကောက်အပေးပြီးဘလို့ကန့်ကွက်ဆောင်ရွက်မလဲဆိုတော့ပြည့်ချက်ဆောင်ရွက်တင်ပါတယ်
။တရုတ်နိုင်ငံကတော့လူခွေချိုးဖောက်မှုတွေနဲ့အကျင့်ပြချစားမှုအားပေးတာတွေလုပ်နေတယ်ဆိုတဲ့ဆွတ်ဆွဲချက်ကိုညင်ပါတယ်။တချိန်တည်းမှာပဲအမေရိကန်ထရမ့်အစိုးရကလည်းသူ့ရင်ဆိုရတွေလောက်ဒီလိုနိုင်ငံတွေအပေါ်မှာဝေဖန်ပြောဆိုတာတိတ်မလုပ်လို့ပါဘူး
။ The United States will not tell you
မေဂန်ပြည်တော်စုအနေနဲ့ဘယ်လိုနေဘယ်လိုလုပ်ဘသူကိုကိုးကွယ်ဆိုတာမျိုးပြောမှာမဟုတ်ပါဘူးလို့သမ္မတထရမ့်ကပြီးခဲ့တဲ့စက်တင်ဘာလကုလသမဂ္ဂအထူးညီလာခံမိန့်ခွန်းမှာပြောသွားခဲ့တာပါ။ပြီးခဲ့တဲ့2018ခုနှစ်အာရှနိုင်ငံ၅နိုင်ငံကိုတွားရောက်ခဲ့တဲ့သူ့ရဲ့ခီးစဉ်အတွင်းမှာလည်းကုန်ကွယ်ရေးအကြမ်းဖက်ဝါဒနဲ့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေအပေါ်မှာသာအလေးထားခဲ့ပြီးတော့လူခွင့်ရေးကိစ္စကိုတော့ဘာမှမပြောသလောက်ပါပဲ။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာကပိုနီကလဆာကအခုလိုတုံ့တက်ပါတယ်
My sense is that in the overall foreign policy of the Trump administration
Trump အစိုးရရဲ့နိုင်ငံသားရေးဘူဝါဒတစ်ခုလုံးကိုခြုံကြည့်ရင်လူခွေကိစ္စကထိပ်ပိုင်းအလေးပေးမှုထဲမှာမပါဘူးလို့ကျွန်မထင်တယ်။ဒါကအီတိုပစိဖိတ်ဒေသအတွက်တည်းမဟုတ်ပါဘူး။တခြားနေရာအများပြားပါပါတယ်
ဒီလိုတုံ့ပြန်မှုကိုသမ္မတအင်ဂျီရောကတော့လက်မခံပါဘူ
း We promote human rights all over the world
ကမ္ဘာတဝန်လူခွင့်ရေးအခြေအနေတိုးတက်လာအောင်ကျမတို့အားပေးဆောင်ရွက်နေပါတယ်လို့အင်ဂျီရောပြောခွင့်ရဆာရာဆန်ဒက်စ်ပြောသွားတာပါလာမယ့်နိုဝင်ဘာလလဲစင်ကာပူနိုင်ငံမှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုတော့ဒုသမ္မတမိုက်ပန်စ်တက်ရောက်မှာဖြစ်ပြီးတော့အရှိတောင်အာရှဒေသတွင်အမေရိကန်ရဲ့စီးရေးနဲ့စီးပွားရေးဆိုင်ရာပိုင်းခြားလှုပ်ဆောင်မှုတွေကိုအဓိကထားဆွေးနွေးနိုင်ပွဲရှိပါတယ်ရှင်
မကင်ပြည်တွေပြောပြခဲ့တာပါအခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့မန်ဆူဖုန်ကြီးကျောင်းမှာရောက်ရှိနေကြတဲ့ထောင်နဲ့ကြီးတဲ့ဆစ်ဆောင်ပြည်သူတွေဟာသူတို့ဒေသတွင်းမှာနေမြေပြန်လည်တည်ငြိမ်လာပြီးဖြစ်တာကြောင့်နေရပ်ပြန်နေကြပြီးဖြစ်ပါတယ်ဒါပေမဲ့ရှမ်းပြည်မြောက်ပိုင်းကိုက်ခိုင်နဲ့နမ်တူဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်ဆစ်ဆောင်တွေဆက်ရှိနေစေဖြစ်ပါတယ် VOA သတင်းတော်ကိုမိုးစောအခြေအနေကိုပြောပြပေးပါအောင်ဗျာ
ဟုတ်ကဲ့ရှန်ကပ်ဖွဲ့နှစ်ခုကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အော်တိုဘာလ29ရက်နေ့ကထောင်ထဲချီတဲ့စစ်ဆောင်တွေဟာလာရှိုမြို့ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။သူတို့တွေဟာလာရှိုမြို့နယ်အင်တိုင်းကျေးရွာအုပ်စုဘက်ကတိမ်းရှောင်လာတာဖြစ်ပြီးဒီကနေ့မှတော့နေနေအခြေအနေပြန်လည်တည်ငြိမ်လာပြီးဖြစ်တာကြောင့်နေရက်ပြန်ကြပြီးဖြစ်ကြောင်းစစ်ဆောင်တွေကိုကူညီနေတဲ့ BNA ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးမင်းသိန်းကပြောပါတယ်
။မင်းရစပြီးတော့သူတို့ရဲ့ဆန္ဒအရပေါ့နော်နေမြေနဲ့အေဂျန်နော်ကြီးဖြစ်တဲ့အတွက်ကျွန်တော်တို့ဒီမန်ဆူကျောင်းမှာရှိတဲ့ဒီနောင်သူ183ဆိုလူရေ996ဦးအဲ့ဒါဒေတာကားတွေလူမှုကွန်ရီကားအစီ28စီးနဲ့ပို့ပေးတယ်ပြန်ပို့လိုက်ပါတယ်ဒီလိုင်းကျောင်းအုပ်စုအနီးတစ်ဝိုက်ရွာတွေကိုမနေ့ကပြန်ပို့ပါတယ်ဟုတ်ကဲ့ဒီနေ့တော့ကျန်တဲ့ဒီနောင်သူ80လူရေ246ဦးကိုဒီနေ့ကား22စီးနဲ့ပို့ပေးတယ်မန်ဆူရှမ်းကျောင်းမှာရှိတဲ့တိုက်ပွဲဆောင်တိုင်းရင်းသားတွေအကုန်လုံးဒီနေ့တနင်္လာ10မိနစ်မှာပြန်သွားပါပြီ
လာရှိုမျိုးပေါ်ကတချို့ခရီးယံဖျားเจ้าတွေမှာတော့ဆစ်ဆောင်ချို့ကြက်ရှိနေသေးကြောင်းလဲဦးမင်းသိန်းကဆက်ပြောပါတယ်
။ကျန်တဲ့မနေရာရှိသေးတယ်။ကျန်တဲ့မနေရာကရက်ွက်ကူရက်ွက်ကူမှာရှိတယ်။ကချင်မချင်းဖျားเจ้าမှာအိမ်တော်စု89စုလူရေ200ကျော်ပေါ့။အဲ့ဒီအဖွဲ့တွေကမနေ့ပြန်ပြန်မယ်လို့တော့ကြားသိရတယ်။ဒုံဒီ၎င်းမယ်ရက်ွက်7ကတ်တလစ်ဖျားเจ้าမှာအိမ်တော်စု32လူရေ100ရှိတယ်။အဲ့ဒီအဖွဲ့တွေလည်းမနေ့ပြန်ပြန်မယ်လို့သိရတယ်။ပြန်လာပြီးတောင်ဝရှိတဲ့လူတွေကတော့ခိုင်းတာမဟုတ်နေနေအေဂျင့်ဝင်ဖြစ်တဲ့ပြန်မှာပေါ့နော
်လာရှိုမြို့နယ်အင်တိုင်းကျေးရွာအုပ်စုဘက်မှာဖြစ်တဲ့တိုက်ပွဲကတော့ NCA ခေါ်အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့လက်မှတ်မရေးထိုးသေးတဲ့ SSPP ခေါ်ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့အကြားမှာဖြစ်ပွားခဲ့တာပါဒီလတ်တီအနေကတော့ကုတ်ไข่မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့နမ်တူမြို့နယ်အတွင်းမှာလည်း TNLA SSPP မဟာမိတ်တပ်တွေနဲ့ RCSS အကြားတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကပြောပါတယ်
မနေ့ကကုတ်ไข่မြို့နယ်ကောင်းငင်ကြီးရွာ ထက်အပေါ်ထက်တော့ဝုံဝုံမှာဖြစ်တယ်ဘောနော်ညနေ၄နာရီထက်၅နာရီထိဖြစ်တယ်အာဒီမြမတမလို့တမတတိနဲ့ဖြစ်တယ်အစီအစဉ်နဲ့ကအနံပြုနဲ့ထမတော့ဖြစ်တယ်မင်းလေဒီတဲ့ပေါ်ရတော့အလောပစ်ပစ်ထားမှုတော့မရှိဘူးသူကဒီဟိုဘက်တစ်ဘက်လမ်းဖြစ်လိုက်နားလိုက်တွေ့ကြရတွေ့ကြဘောနော်
ဒီတိုက်ပွဲတွေကြောင့်မန်မိုင်မန်ခွန်မနာကောင်းဝင်မန်ကျောင်းပင်းစာရွာကရွာသူရွာသား400လောက်ဟာမန်ဆန်ရွာဘက်ကိုတင်းချောင်လာကြောင်းလဲဒေသခံတွေကပြောပါတယ်ဒီလ31ရက်နေ့ကတော့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဟာ TNLA အဖွဲ့အပါအဝင် MNDAA ကိုကန့်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အတွက်သဘောတူညီချက်ရခဲ့ပါတယ
်သောရရှင်များရှင်နောက်ဆုံးချိန်နေပြီးတော့ညဉ့်ညဉ့်ချိန်ဒီဆွေးနွေးပွဲမှာတီထောင်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေလည်းဇက်တိုက်ဆိုးသလိုထွက်ပေါ်လာနေပါတယ်။ပြည်တွင်းညဉ့်ညဉ့်ရေးဆွေးနွေးမှုတွေမှာဘယ်လိုအဟန့်အကြားတွေကြုံနေရပါလဲ။လက်နက်ကန်ပြည်ပခန့်တွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုတွေဟာရှေ့တိုးနေသလားရပ်တန့်နေသလားနောက်ပြန်ဆုတ်နေသလားဆိုတာတွေကို FOE စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေနေရတဲ့ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနက်ပြန်စနေည VO ရဲ့တရိုက်လေးလိုက်အစီအစဉ်မှာသွားရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတခါနားဆင်ရမှာကမတူညီတဲ့လူမှုအတိုင်းဝန်းကလူငယ်တွေကိုအတူတူကပေါင်းစည်းရမှာအားကစားဟာအရေးကြီးကြောင်းနဲ့ဆက်လက်ပံ့ပိုးကူညီဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်သံတမန်ကြီး Scott Marcia ကဒီကနေ့ရန်ကုန်ကြိုက်ဆန်ခွင်းမှာကျင်းပတဲ့မြန်မာလူငယ်တွေအတွက်ဘောလုံးကစားနည်းပညာသင်တန်းမှာပြောဆိုသွားပါတယ်။ Olympic Champion အားကစားသမဟောင်းတူဦးဖြစ်တဲ့ Tracy Evan ဦးဆောင်တဲ့ Kids Play International အဖွဲ့ကမြန်မာနိုင်ငံကျောင်းသားလူငယ်တွေနဲ့နီးပြစုစုပေါင်း50လောက်ကိုရက်တိုဘောလုံးနည်းပညာသင်တန်းတွေပေးနေတာဖြစ်ပါတယ်။ကိုသိန်းထိုက်ဦးကရန်ကုန်မြို့ကနေသတင်းပေးပို့လာပါတယ
်။2018နှစ်ကြာလူငယ်တွေကျောင်းသားတွေနီးပြတွေကိုအမေရိကန်တန်ယုံရဲ့ကူညီထောက်ပံ့ပေးမှုနဲ့ KPI Kids Play International အဖွဲ့ကကြီးမှုပြီးတော့ဘောလုံးအားကစားနည်းတွေကိုသင်ကြားပို့ချပေးတာပါ။အားကစားနည်းပညာတွေကိုသင်ကြားပို့ချလာတဲ့တယောက်နဲ့တယောက်အပြန်အလှန်လေးစားမှုလူမှုအဖွဲ့အစည်းတွေမှာလိုက်လျောညီထွေနေထိုင်နိုင်ရေးဒီလိုအကြောင်းအရာတွေကိုဦးစားပေးပြီးတော့ပို့ချပေးတယ်လို့သင်တန်းပို့ချတဲ့သူတွေကပြောပါတယ်။ဒီသင်တန်းကိုကြီးမှုကြီးကြပ်တဲ့ KPI အဖွဲ့ကိုစတင်တည်ထောင်တဲ့သုံးတက်ကွမ်း Olympic Champion ဟောင်းအမေရိကန်ပြည်ထောင်စုက Tracy Evans က VOE ကိုအခုလိုပြောပါတယ်။
So we are here to do a 3-day coach training around promoting gender equity through sports. So kids
play အကောင်အထည်အမျိုးသားအမျိုးသမီးတွေရဲ့ပါဝင်မှုကိုမြှင့်တင်ဖို့အတွက်သုံးရက်တာနီးပြတွေကိုတင်နန်းပေးဖို့ကျွန်မဒီကိုရောက်နေတာပါ။ငယ်ရသူတွေကလေးတွေကစားကြတယ်ဆိုတာကမိန်းကလေးယောက်ျားလေးအားလုံးကြားမှာဆက်ဆံရေးပို့ပြီးကောင်းမွန်တိုးတက်ဖို့ပါ။ကျွန်မတို့ဒီကိုလာတယ်ဆိုတာကတူမတူထူးကျွန်တဲ့ကစားသမားတွေကိုလာရှာတာမဟုတ်ပါဘူး။အကစားနီးပညာကျွမ်းကျင်မှုအရေးသေးတွေပိုပြီးမြင့်တင်ုံတက်တက်လည်းမဟုတ်ပါဘူး။အားကစားကနေတစဉ်ဘဝအတွက်နေထိုင်မှုတွေလေ့လာသင်ကြားနိုင်မှုရည်ရွယ်ထားတာပါ။အ
ားကစားကတစဉ်ယင်းဤခင်မင်မှုနဲ့မျက်နှာတရရှင်ပြိုင်မှုစတဲ့တံပိုးထားမှုတွေကိုဘဝမှာသုံးချနိုင်အောင်လေ့လာနိုင်အောင်ရည်ရွယ်တဲ့အကြောင်း Olympic Champion Tracy Evans ကပြောဆိုသွားပါတယ်။ကျောင်းသူကျောင်းသားလူငယ်တွေဘောလုံးကစားနေတဲ့ကြိုက်ကစံကွင်းထဲကိုရောက်လာသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Mercer လည်းပါဝင်ပါတယ်။
We're really excited about this program. We've got athletes from the United States working here with
American Bjorn Zhu ga aga thama ri ku ran la bi lo di nangan ga ma tu ni de nau khan a ti di a tai wai myu song ga la ja de lu nge ri ni bya ri aga thama ri ne tu a khu lo lat dwe le jin ni da mi ya ro tino ni ne sait lo sha mi ba de ni bya tin nan pe de so ra tha ma tu ni de nau khan ne a tai wai ri ga yauk la ja tu ri ko paung si nai aw lat dwe a lo lou nai aw a khwin lan ta khu pe lai da wa မျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ပြီးတော့ကြားမှတန်းတူညီမျှရေးကိုအားပေးနိုင်ဖို့ဆိုတာလေဒီစီစဉ်ရဲ့အဓိကရည်ရွယ်ချက်ဖြစ်ပါတယ
်။တရားကစားအစီအစဉ်ဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်တင်ဒန်းပေးလေ့ကျင့်ပေးတာဖြစ်ပါတယ်။ဒီတင်ဒန်းတဲ့တပုံစံတည်းမဟုတ်ရင်တောင်လူတွေကိုအတူတကွစုံစည်းပေးနိုင်မယ်။အလားတူအစီအစဉ်တွေဆက်ပြီးလှုပ်ဆောင်သွားမယ်လို့ Charmagic Scott Marcy ကပြောပါတယ်။
ဖော်လုံးတင်တဲ့မှာထက်တန်းကျောင်းတွေကကျောင်းသူကျောင်းသား30လောက်လဲပါဝင်ပါတယ်။တင်တဲ့နီးပြဒူးဖြစ်တဲ့မက်ခင်ထက်တဲ့နိုင်ငံကလည်းတင်တဲ့အခြေအနေကိုအခုလိုပြောပါတယ်။
ခုကပေါ့နော်ဒီဘောလုံးနီးပညာနဲ့အပါဝင်အခုကဘောလုံးရောဒီလူနေမှုအဆင့်တန်းပါပေါ့နော်ခုနေထိုင်တဲ့လူမှုပတ်ဝန်းကျင်မှာဘယ်လိုနေထိုင်ရမလဲကျမတန်းလူညီများရေးဆိုရဲအကြောင်းအရာရဲ့ပြီးတော့ respect ပေါ့နော်တယောက်နဲ့တယောက်တူနဲ့တူလေးစားမှုရှိရမယ်ဆိုရဲအကြောင်းအရာအခြေခံပြီးတော့ဒီဘောလုံးနဲ့ပေါ့နော်တွဲပြီးတော့သိချင်းပို့စဉ်းစားတာပါဟုတ
်ဘောလုံးနီးပြတွေထဲမှာအမေရိကန်ပြည်ထောင်စုကရောက်လာတဲ့ Donnie Mark လည်းပါဝင်ပါတယ်အမေရိကန်ပြည်ထောင်စုမှာရှိတဲ့ကလေးငယ်တွေနဲ့မြန်မာကလေးငယ်တွေကြားကွာခြားချက်သတိထားမိတာနဲ့ပတ်သက်လို့Tony ကပြောရီကိုအခုလိုပြောပါတယ
် Our kids at home have opportunities to play soccer every day and they're in a very very structured environment so it's nice to see kids that come here that maybe play
American ပြည်တော်စုမှာကလေးငယ်တွေကနေ့စဉ်ဘောလုံးကစားဖို့အခွင့်အရေးရတယ်ဆိုတာကစနစ်တကျလေ့ကျင့်ပေးတဲ့ပတ်ဝန်းကျင်မှာကစားနိုင်ကြတာပါဒီမှာကနေ့စဉ်ကစားခွင့်ရတယ်ဆိုရင်တော့ပင်လယ်ကနေစနစ်တကျလေ့ကျင့်ပေးတဲ့ပတ်ဝန်းကျင်မျိုးမှာအများအားမဖြစ်နိုင်ပါဘူးဒီကကလေးတွေအချင်းချင်းကြားပြန်လည်ဆက်သွယ်ဖို့တရင်အချက်လက်ဖလှယ်တာတင်ယူတာတွေကကျွန်တော်နဲ့မတူပါဘူးသိက္ခာစိတ်ဝင်စားဖို့ကောင်းပါတယ
်လမ်းပေါ်မှာတကယ်ချင်းတွေနဲ့အတူတူကစားရင်းပြန်လည်တင်ယူကြတဲ့မြန်မာနိုင်ငံကကလေးတွေထဲမှာဘောလုံးထူးခြင်းတဲ့သူတွေအများကြီးရှိနေတာကိုတွေ့ရတယ်လို့လဲတော်နီမတ်ကပြောပါတယ်ဘောလုံးကစားနည်းတွေကိုသင်တန်းအဓိကသင်ကြားပေးနေတဲ့ Case Play International KBI ဖွဲ့ဟာတောင်အာဖရိကတိုက်ရဝမ်ဒါနိုင်ငံမှာကလေးငယ်တွေကိုနှစ်ပေါက်တင်ကြားပေးတဲ့အစီအစဉ်လေးချမှတ်ကူညီခဲ့တာရှင်းနေရှိပါပြီ။ကမ္ဘောဒီးယားနိုင်ငံမှာလည်းအလားတူအစီအစဉ်လေးချပြီးကလေးငယ်တွေကိုဘောလုံးကစားတဲ့ဤပညာတွေတင်ကြားပို့ချပေးနေပါတယ်။ KBI ဖွဲ့ရဲ့အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုဘျူရိုအာကစားဆိုင်ရာတန်တမန်ဌာနကွဲကလည်းကူညီပံ့ပိုးပေးထားပါတယ်ခင်ဗျာ
။ကိုသိန်းနိုင်ဦးရန်ကုန်မြို့ကနေတင်ပြပို့ခဲ့တာပါ။တောက်ကြနေညနေခင်းအတွက်တင်လွှာတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပေးခြင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00 ခွဲတိအေရှာ77ဂျူရူကနေဖမ်းယူရှုဆောင်နေပါတယ်။အခုတော့သတင်းချင်းညို့ကိုကိုရန်နိုင်ပြောပြပေးပါအောင်ဗျာ
။အမေရိကန်တောင်ပိုင်းနယ်စပ်ကိုချင်းကလာနေပြီးတော့တရားဝင်စာရွက်စာတမ်းမရှိဘဲရှေ့ပြောင်းခြေချဖို့ကြိုးစားသူတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်မိတယ်လို့သမ္မတထရမ့်ကခြေစပ်ရင်းတွေကထပ်မံပြောကြားလိုက်ပြီးတော့ဒီလူတွေကိုပြင်းထန်တားဆီးမဲ့အုပ်ချုပ်ရေးဆိုင်ရာအမေရိကန်ကလည်းခြေစင်းမဲ့အတွက်မှာထုတ်ပြန်သွားမှာဖြစ်တယ်လို့ကြေညာပြုလိုက်ပါတယ်။မစ္စရီပီနယ်ကိုလံဘီယာမှာမနေ့ကလုပ်တဲ့မဲဆယ်စည်းရုံးရဲ့အတွက်မှာသမ္မတထရမ့်ကအမေရိကန်မှာမွေးတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့သူ့ရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးတော့လည်းချင်းချင်းပြောကြားသွားခဲ့ပါတယ်။sorry ဒီနောက်ကျွန်မကရှိုဂီကိုတက်ဖြတ်ခဲ့တဲ့နောက်ွယ်ကတာဝန်ရှိသူတွေကိုရည်ရွယ်တန်ခတ်မှုတွေချမှတ်နိုင်လောက်အောင်လုံလောက်တဲ့တပ်တွေထောက်ထားတွေရဖို့နောက်ထပ်သတင်းပတ်တွေနဲ့ခြေချကောင်းကြာနိုင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့ညာနာမူပိုင်ခွင့်တွေကိုတရုတ်နိုင်ငံဘက်ကခိုးယူနေတာတွေကိုတိုက်ဖြတ်ဖို့အစီအစဉ်သစ်တရက်ကိုအမေရိကန်တရားရေးဌာနကစတင်လိုက်ပါတယ်။အခုနောက်ဆုံးဖြစ်ခဲ့တဲ့ကိစ္စကတော့အမေရိကန်နိုင်ငံကတပိုင်းလျက်ကူပစ္စည်းကုမ္ပဏီ Micron ရဲ့ကုန်သွယ်ရေးဝက်ချက်တွေကိုခိုးယူဖို့အတွက်ကျောင်းနိုင်ငံမှာကုမ္ပဏီတစ်ခုကထိုင်ဝမ်ကုမ္ပဏီတစ်ခုနဲ့ပူးပေါင်းကြံစည်ခဲ့တယ်လို့အမေရိကန်ရှိနေကြုံ Jackson ကပြောလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရတွေအနေနဲ့ Rohingya Muslim ဒုက္ခသည်တွေကိုမြန်မာလယ်မှာသူတို့ရဲ့နေရင်းကိုပြန်လည်ပို့ဆောင်မယ့်အစီအစဉ်ကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်။ Rohingya ဒုက္ခသည်တွေကတချို့ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အောက်တိုဘာ30ရက်နေ့ကကြေညာခဲ့တာဖြစ်ပြီးတော့သူတို့လိုအလင်းမြန်လှုပ်ဆောင်ခဲ့တဲ့အစီအစဉ်ကဒုက္ခသည်တွေအတွက်အနည်းရှိလာနိုင်လဲဆိုပြီးတော့ပြောကြလိုက်ပါခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုရင်နိုင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမတ်စုမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ white dot ဇောညက်ဖြစ်ပါတယ် VOA American တိုင်းညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00 to 9:00လိုင်းလူမီတာ71.25ရုပ်အနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာည9:00မှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.
from Washington.